ီတောင်စုအစိုးရအဖွဲ့အနေနဲ့ပါတီစည်းဝေးလုပ်ငန်းများလှုပ်ဆောင်မှုကိုဥပဒေကြောင်းအရတားမြစ်ဖို့ကြိုးစားတဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေချမ်းအပေါ်လွှတ်တော်နှစ်ရက်သဘောကွဲနေတာကြောင့်အတိမပြုနိုင်ပဲဖြစ်နေပါတယ်ဥပဒေအတိမပြုနိုင်တာကြောင့်လာမယ့်ရွေးကောက်ပွဲကာလအတွင်းလက်ရှိအစိုးရအဖွဲ့ဘက်ကပါတီစည်းဝေးကိုနိုင်ငံဘဏ္ဍာသုံးပြီးလှုပ်ရှားလာမယ့်အရေးစိုးရိမ်မှုတွေကလည်းရှိနေပါတယ်လွှတ်တော်နှစ်ရက်သဘောထားကွဲလွဲနေတာကြောင့်ဘလို့တက်ရောက်မှုတွေရှိနိုင်လဲဆိုတာကိုတော့မတ်တန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ပြည်ထောင်စုအစိုးရအဖွဲ့ဥပဒေချမ်းမှာအစိုးရအဖွဲ့အနေနဲ့ရွေးကောက်ပွဲဆိုင်ရာပါတီစည်းရုံးရေးလုပ်ငန်းဆိုတဲ့ပြဋ္ဌာန်းချက်မှာပြည်သူ့လွှတ်တော်ကရွေးကောက်ပွဲဆိုင်ရာစည်းရုံးရေးလုပ်ငန်းဆိုပြီးတော့ပြင်ဆင်ပြီးအမျိုးသားလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အမျိုးသားလွှတ်တော်ကပါတီဆိုတဲ့စကားရက်ကိုပြန်ပြီးထည့်သွင်းလိုက်တာကြောင့်လွှတ်တော်နှစ်ရက်ကြာသဘောမတူနိုင်ဖြစ်နေကြရတာဖြစ်ပါတယ်။အစိုးရအဖွဲ့ကိုပါတီစည်းရုံးရေးလုပ်ငန်းတွေလုတ်ကင်ခွင့်ကိုဥပဒေအရပေးအပ်လိုက်ရင်အုပ်ချုပ်မှုအာဏာကိုပါတီအနိုင်ရရေးအတွက်တရားဝင်အခွင့်အရေးပေးတယ်လို့ဖြစ်မဲ့အရေးပြည်သူ့လွှတ်တော်ဘက်ကစိုးရိမ်နေတာဖြစ်ပါတယ်ပြည်သူ့လွှတ်တော်အမတ်ဦးဖေတန်းကအခုလိုပြောပါတယ
်နိုင်ငံတော်မှာအစိုးရအဖွဲ့ဝင်တွေဟာဒီအစိုးရရဲ့ဝိုင်းနေပေါ့နော်အစိုးရရဲ့လုတ်ကင်ခွင့်တွေကိုတုံးပြီးတော့ပါတီစည်းရုံးရေးလုပ်ငန်းတွေမှာမလုတ်ဖို့ကျွန်တော်တို့ကတားနိုင်အောင်အတွက်ဒီဟာကိုပါတီဆိုတဲ့စကားကိုဖျောက်တယ်အဲဒါမဲ့သူတို့ကဟိုတွတ်တော်ကိုယ်စီရတယောက်เนาะဒါမဲ့နိုင်ငံသားတယောက်ရဲ့အခွင့်အရေးဖြစ်တဲ့ဒီရွေးကောက်ပွဲကိုဝင်မဲ့ပုဂ္ဂိုလ်ဟာစီယုံရေးတော့သူကလုပ်ရမှာပဲဒါမဲ့ပါတီဆိုတဲ့စကားနဲ့ကျွန်တော်တို့ကခွဲထုတ်လိုက်တာအဲအဲ့ဒါကြတော့အစိုးရအဖွဲ့ဝင်တယောက်ကအဲ့လိုလုပ်နေမယ်ဆိုရင်เนาะကျွန်တော်တို့သူ့ဟိုလုတ်ပိုင်ခွင့်တွေကိုတုံးပြီးတော့ဟိုသူကလုပ်နေမယ်ဆိုရင်ဒါဟာဒီအစိုးရအဖွဲ့လက်ရှိတာဝန်ရှိပုဂ္ဂိုလ်တွေဝန်ကြီးတွေကဒါသူများထက်ကြောပြီးတော့အဲ့ဒါလုပ်နေရင်သူပြည်သူတွေကမြင်မယ်ပြီးတော့ပြည်သူ့ဘာသာတွေကိုအသုံးချပြီးတော့သူတို့လုတ်ကောင်းလုတ်နိုင်တယ
်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာတော့နိုင်ငံတော်သမ္မတသို့မဟုတ်ဒုတိယသမ္မတများသည့်နိုင်ငံရေးပါတီတစ်ခုခုဤအဖွဲ့ဝင်ဖြစ်လျင်နိုင်ငံတော်သမ္မတဒုသမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရသည့်ညီမစာပြီးမိမိတက်တန်းရာထူးအတွင်ရင်းပါတီအဖွဲ့စည်းဤပါတီလုပ်ငန်းများတွင်ပါဝင်ဆောက်ရွက်ခြင်းမပြုရဆိုပြီးအတိတ်တည်းပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒါပေမဲ့အမျိုးသားလွှတ်တော်ဘက်မှာတော့ပြည်ထောင်စုအစိုးရအနေနဲ့ပါတီစည်းရုံးရေးလုပ်ငန်းတွေကိုလှုပ်ဆောင်သင့်တယ်လို့တက်မလို့သားကိုယ်စလဲတို့ကတောင်းဆိုခဲ့ကြတာဖြစ်တယ်လို့အမျိုးသားလွှတ်တော်အမတ်ဦးဖုံမြောင်ကပြောပါတယ
်။တက်မလို့သားကိုယ်စလဲတွေကပြည်သူ့လွှတ်တော်ပြင်ဆင်ချက်ကဒါတွေဖြုတ်သွားတယ်။ဒါတွေကထက်ဖို့လိုပါတယ်ဆိုပြီးတော့တက်မလို့သားလွှတ်တော်ကိုယ်စလဲတွေကစပြီးတော့ဆွေးနွေးတာပါ။ပြောမယ်ဆိုရင်တော့ပြည်သူ့လွှတ်တော်ဘက်ကအကုန်လုံးပါတီကိစ္စတွေကိုဖြုတ်သွားပြီးတော့ဖွဲ့စည်းအမျိုးသားလွှတ်တော်ပို့တယ်။အမျိုးသားလွှတ်တော်ဘက်မှာဒီဥမရောက်ဆွေးနွေးတာတက်မလို့သားကိုယ်စလဲပဲရှိပါရဲ့။အရှိရခံမှာသူကတော့ပါတီကိစ္စရှိတဲ့လူတွေကဒီလိုဒီလိုတွေရှိတင်တယ်ပေါ့နော်။ဥပမာလို့ရေပြောမျိုးဆိုးအဖွဲ့လူတွေသမရတွေရှိတင်တယ်ဆိုပြီးတော့သူကဆွေးနေတယ်။သူတို့ဆွေးနေချက်ကိုလည်းအမျိုးသားလွတ်တော်ဥယျာဉ်ကော်မတီကထောက်ခံတော့အမျိုးသားလွတ်တော်မှာဗျာဥယျာဉ်ကော်မတီကထောက်ခံလို့ရှိရင်ကျန်တဲ့လူတွေကထောက်ခံတာများတော့ဟုတ်။အဲ့တော့တက်ကလည်းထောက်ခံမေးရငကိုရရှိပြီးသားဥယျာဉ်ကော်မတီကထောက်ခံတဲ့သူကဒီလိုဒီကိစ္စတွေကအမျိုးသားလွတ်တော်မှာပြန်ထည့်လိုက်တာပါ။
အခုပြည်ထောင်စုအစိုးရအဖွဲ့ဥပဒေချမ်းပေါ်လွှတ်တော်နှစ်ရက်တို့သဘောထားကွဲလွဲမှုကိုညှိနှိုင်းကြတာမှာတော့ပြည်ထောင်စုလွှတ်တော်ဥပဒေချမ်းပူးပေါင်းကော်မတီတွင်မှလည်းသဘောထားကွဲလွဲခဲ့ပါတယ်ပြည်သူ့လွှတ်တော်အမတ်ဦးဖေတန်းကအခုလိုပြောပါတယ
်ခါတိုင်းဆိုရင်လွှတ်တော်နှစ်ရက်သဘောထားကွဲလွဲရင်ဥပဒေချမ်းပူးပေါင်းကော်မတီမှာတွားပြီးတော့ညှိနှိုင်းတဲ့အခါမှာပြေးလေပါတယ်အခုတော့ဥပဒေချမ်းပူးပေါင်းကော်မတီမှာလည်းအဲ့ဒါနှစ်ခုတချို့တွေကတစ်မျိုးတချို့ကတစ်မျိုးသဘောထားကွဲလွဲနေတော့ဒါကျွန်တော်တို့ဥပဒေရလွှတ်တော်ကိုချပြတာပဲလွတ်တော်ကချပြပြီးတော့လွတ်တော်မှာဒီလိုဆွေးနွေးမဲ့လူတွေစီရင်ကိုခေါ်ရတယ်။အဲနောက်ဒီနောက်လာမဲ့လွတ်တော်မှာမှဒါအိုင်နာမှာပါပြီးတော့ဆွေးနွေးတဲ့အခါမှာတခုခုတော့အနိုင်ရမှာပေါ့
။အခုတော့ဒီဥပဒေချမ်းမှာသဘောထားကွဲလွဲမှုနဲ့ပတ်သက်ပြီးဆွေးနွေးလို့တဲ့လွတ်တော်အမတ်တို့ကိုစီရင်ကောက်ယူထားပြီးရွေးကောက်ပွဲအပြီးလွတ်တော်ပြန်ခေါ်ပြီးဆုံးဖြတ်မဲ့အလားအလာရှိတယ်လို့လည်းလွတ်တော်အမတ်တို့ကပြောပါရရှင်။